ကာတာနိုင်ငံနဲ့ဒီနေ့ကွေအင်ဂျင်နိုင်ငံတွေကြားအရှင်မြင့်လာနေတဲ့ထိတဲ့ပြမှုအဆုံးသတ်ရေးဂျာဝင်ဆက်ဆက်ပြီးဖို့ကြိုးစားတဲ့အနေနဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ဟာကာတာနဲ့ကူဝေးနိုင်ငံတွေကထိတ်တန့်တာဝန်ရှိသူတွေနဲ့အင်္ဂါနေ့ကတွေ့ဆုံပါတယ်။အမေရိကန်ရဲ့အခိုင်အမာမဟာမိတ်နိုင်ငံတစ်ခုဖြစ်တဲ့ကာတာနိုင်ငံရဲ့နိုင်ငံသားဝန်ကြီး Sheikh Mohammed bin Abdul Rahman Al Thani နဲ့ဝန်ကြီး Tillerson တို့ဝါရှင်တန်မြို့တော်မှာတွေ့ဆုံပါတယ်။တခါအင်္ဂါနေ့နောက်ပိုင်းမှာတော့ကူဝေးအစိုးရဖွဲ့ရေးရာဝန်ကြီးနဲ့ယာယီပြန်ကြားရေးဝန်ကြီးSheikh Mohammed Abdullah Al Sabah နဲ့ဝန်ကြီးတလဆန်တွေ့ဆုံပါတယ်။ဆော်ဒီအာရေဗျနဲ့တခြားအရပ်နိုင်ငံတွေကကာတာနိုင်ငံအပေါ်ကုန်သွယ်ရေးနဲ့တန်တမာရေးရာပိတ်ဆို့လေးရီမှုတွေချမှတ်ပြီးတရင်သုံးပတ်အကြာမှာအခုလိုတွေ့ဆုံဆွေးနွေးကြတာပါ။ပင်လယ်ကွေ့နိုင်ငံတွေအကြားညှင်းပွားနေတဲ့ပေါ်တန်တမာရေးအဖြစ်ခုရဖို့ကြိုးစားတာမှာတွေ့ဆုံဆွေးနွေးတာဟာအကောင်းဆုံးနည်းလမ်းဖြစ်တယ်လို့ဝန်ကြီးတလဆန်ကပြောပါတယ်။ဒါပေမဲ့လည်းဆော်ဒီအာရေဗျ၊ Bahrain, Egypt နဲ့အာရပ်စော်ဘုံပြည်တော်စုကတော့သူတို့ရဲ့စစ်တုံးချက်ပါတောင်းဆိုချက်တွေကိုအလျှော့ပေးလို့ရဲ့အရေးလက္ခဏာမပြသေးပါဘူး။အဲ့ဒီအထက်မှာကာတာအနေနဲ့အီရန်နဲ့ဆက်ဆံရေးကိုအဆင်လျှော့ချဖို့နဲ့ကာတာအစိုးရကရမုံငွေထောက်ပံ့ထားတဲ့အယ်ဂျာဇီရာသတင်းဌာနကိုပိတ်ပစ်ဖို့လို့ပေါ်လာပါတယ်။ကာတာနိုင်ငံဟာအစိုးရဝါဒီအုပ်စုတွေကိုထောက်ခံပံ့ပိုးနေပြီးဒေသတွင်မတည်ငြိမ်ဖြစ်အောင်လုပ်နေတယ်လို့ဆော်ဒီဥဆောင်တဲ့အုပ်စုကဆွဆဲပြီးတော့ဇော်လ9ရက်နေ့မှာဆက်ဆံရေးအားလုံးကိုဆိုင်းငံ့ခဲ့တာပါ။ကာတာကတော့ဆွဆဲချက်တွေအားလုံးကိုညှင်းထားပါတယ်။